ကရပီနယ်ရဲ့လိုက်ကောတက်ကတူတဲမှာမြန်မာဆေးအုပ်ချုပ်ရေးကောင်စီကတပ်ဖွဲ့ဝင်တွေတက်ဆွဲမှုကိုဒေသခံကျောင်းသားတမဂါတွေကကန့်ကွက်ခဲ့ကြပါတယ်ဒီသတင်းကိုတင်ဆက်ပြီးလိုပါတယ်ကျမမအေးပါပါကရပီနယ်မှာမလာ၆ရက်နေ့ကလိုက်ကောတက်ကတူတဲမှာရဲတပ်ဖွဲ့ဝင်တွေဝင်ရောက်တက်ဆွဲမှုကိုဒေသခံကျောင်းသားတမဂါတွေကကန့်ကွက်ခဲ့ကြတာကြောင့်စခန်းချတက်ဆွဲလာပြီးမလုပ်တော့ပဲ
ပြန်စောက်ခွာသွားကြတယ်ဆိုပြီးလွယ်ကောမျိုးဆန္ဒပြလှူရှာမှုမှာခေါင်းဆောင်တူလည်းဖြစ်တယ်ဘာကသာခေါင်းဆောင်ကိုကောင်းထက်ကျော်ကပြောပြပါတယ်
အဲသူတို့ကတက်ကူနဲ့မှာလူမျိုးရေးရှာဖို့လုပ်တဲ့အခါမှာကျွန်တော်တက်ကူကျွန်တော်တို့ဒီတရားပြည်နယ်ကျောင်းသားတမဂါနဲ့လူတို့ကဒါကိုလက်မခံဘူးလက်မခံတဲ့တော်ရောက်သူတို့ကနောက်ဆုံးမှပြန်ဆုတ်ပေးသွားတယ်ဒီလိုက်ကောတက်ကူကျောင်းသားတမဂါန
ါကိုဆန္ဒပြတဲ့အခါမှာလူလူကလည်းဒါကိုလက်သက်မခံတော့လူလူနဲ့ကျောင်းသားတမကားတွေနဲ့ဝင်းရံပြီးဒါကိုကျွန်တော်တို့လက်မခံဘူးမထောက်ခံဘူးဆိုပြီးတော့ဝိုင်းဝန်းဆန္ဒပြတဲ့အခါမှာရဲတပ်ဖွဲ့ကနေပြန်ပြီးတော့သူတို့စခန်းချမှုပြန်ဆုတ်တယ်
တရားပြည်နယ်မှာမလ6ရက်နေ့ထိအကြမ်းမဖက်အာဏာပြည်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်တဲ့ရဲတပ်ဖွဲ့ဝင်အင်အား150ကျော်ရှိသွားပြီဖြစ်တဲ့အကြောင်းကိုလည်းကိုကောင်းထက်ကျော်ကဆက်ပြောပြပါရတယ်
။ထူးခြားချက်ကကျတော့အဲ့ဒီဆက်ဆွဲတဲ့ရဲတွေကတယောက်ကစီတမ်လုပ်တယ်။အဲ့တော့ကြားပြည်နယ်မှာလက်ရှိကျွန်တော်တို့152တယောက်ဖြစ်သွားပြီဗျ။ဒီနေ့ကုန်ဖမ်းဖြစ်တဲ့ရဲစင်ရပါတော့။စီတမ်လုပ်တဲ့ရဲစင်ရ150တယောက်ဖြစ်သွားပြီပေါ့ဟုတ်ကဲ့
တရားပြည်နယ်တစ်ခုလုံးမှာဆရာနာရှင်စန့်ကြည်ရေးဆန္ဒပြလှုပ်ရှားနေရမှာတော့မြို့မီမြို့ဖကတစ်ဖွဲ့လူလူလှုပ်ရှားမှုတပိတ်ကော်မတီကတစ်ဖွဲ့နှစ်ဖွဲ့ရှိပြီးမလ6ရက်နေ့မှာတော့နှစ်ဖွဲ့လုံးစုစည်းခဲ့ပြီးတရားပြည်နယ်မှာတစ်ခုတည်းသောတပိတ်ကော်မတီဖြစ်လှုပ်ရှားမှုတွေကိုလှုပ်ဖို့ဆုံးဖြတ်ခဲ့ကြတယ်ဆိုပြီးတော့လည်းပြောပြပါရယ်ကြရပြည်နယ်ဟာရဲတပ်ဖွဲ့ဝင်တွေအများဆုံးအကြမ်းမဖက်အာဏာပြည်ဆိုင်ရေးလှုပ်ရှားမှုတွေလုပ်ခဲ့တဲ့ပြည်နယ်လည်းဖြစ်ပါရယ်ရှင်